အမေရိကန်နိုင်ငံတော်သချင်းဆိုချိန်မှာမတ်တရက်အယူသေးပေးဖို့အမေရိကန်ဘောလုံးသမားတွေညှဉ်းဆန်တဲ့ကိစ္စကလူမျိုးရေးနဲ့ဘာမှမဆိုင်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒီနေ့ထုတ်ပြောလိုက်ပါတယ်။အားကစားသမားတွေကတော့အမေရိကန်ပြည်ထောင်စုအတွင်းကလူမျိုးရေးခွဲခြားမှုတွေလူနည်းစုတွေပေါ်ရဲတွေရဲ့လူမဆန်စွာပြစ်မှုမှုတွေကိုဆန့်ကျင်တဲ့အနေနဲ့လုပ်တာလို့ပြောထားပါတယ်။ဒူးထောက်တဲ့ကိစ္စနဲ့လူမျိုးရေးနဲ့ဘာမှမဆိုင်ဘူးလို့သမ္မတထရမ့်က Twitter လူမျိုးရေးကွန်ရက်မှာရေးသားပြီးဒီကိစ္စကကျွန်တော်တို့နိုင်ငံရဲ့အလန်တော်နဲ့အမျိုးသားသချင်းကိုလေးစားမှုနဲ့သက်ဆိုင်တဲ့ NFL အနေနဲ့ဒါကိုလေးစားရမယ်လို့သမ္မတကရေးသားထားတာပါ NFL လို့သူကခေါ်တဲ့အမျိုးသားဘောလုံးအားကစားအဖွဲ့ချုပ်ကရာနဲ့ချီတဲ့ကစားသမားတွေနီးပြတွေနဲ့အသင်းပိုင်တွေကမနေ့တနင်္ဂနွေနေ့တုန်းကနိုင်ငံတော်သချင်းဆိုစင်မှာဒူးချောက်လက်မောင်းချင်းချစ်ပြီးသမ္မတထရမ့်ကိုဆန့်ကျင်ခဲ့ကြတာပါအစဉ်လာရအမေရိကန်နိုင်ငံတော်သချင်းဆိုချိန်မှာအလန်တော်နဲ့နိုင်ငံတော်ကိုအလေးမြတ်ပြုတဲ့အနေနဲ့မတ်တရက်ပြီးနှလုံးသားပေါ်မှာလက်တင်ထားကြတာပါတောက်ကြနေမှာတော့သမ္မတထရမ့်ကလူလူဟောပြောပွဲတစ်ခုအတွင်းအခုလိုဆန္ဒပြသူတွေကိုဘောလုံးအဖွဲ့အသင်းချုပ်ကနေထုတ်ပြဖို့ပြောကြခဲ့ပြီးသူပြောခဲ့တာကိုအခမ်းတဲ့အနေနဲ့အရင်အပတ်ထီအားကစားသမားအနေငယ်ပဲဒုထောက်ဆန္ဒပြရာကနေအခုတော့ယာတွေနဲ့ချီဆန္ဒပြတဲ့အထိဖြစ်လာတာပါ NFL ဘောလုံးအဖွဲ့ချုပ်ကသမ္မတထရမ့်အနေနဲ့အခုလိုပြောခဲ့တာကသွေးကွဲစေတဲ့စကားမျိုးဖြစ်တဲ့ဒီဒုထောက်ဆန္ဒပြမှုဆက်လုလာသူအများစုဟာလူမဲအားကစားသမားတွေဖြစ်ပြီးသမ္မတအနေနဲ့သူတို့ရဲ့ယုံကြည်ချက်ပေါ်လေးစားမှုပြဖို့ပြက်ကွက်ခဲ့တယ်လို့ဝေဖန်ခဲ့ပါတယ်ခင်ဗျ